ရုရှားတပ်တွေကယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့ကာကစ်နဲ့မြို့တော်ကီဖ်ကိုမြေပြင်နဲ့ဝင်ဟင်ကနေဆက်လက်တိုက်ခိုက်နေပြီးကီဖ်မြို့ကိုမိုင်40အထိရှည်တဲ့ရုရှားတင်ကားနဲ့ရင်နှန်းကြီးကဆက်လက်ချိန်ချောက်နေပေမဲ့ယူကရိန်းတွေကကြမ်းကြမ်းခံနေကြဆဲဖြစ်ပါတယ်။ဆွေးနွေးပွဲမှာယူကရိန်းကိုဥညွတ်လာပြီးသဘောတူညီချက်တွေပေးအောင်ချိန်ချောက်နေတာဖြစ်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကပြောပါတယ်။ဘလာရုစ်တိုင်းကမှာဆွေးနွေးနေကြတဲ့ရုရှားနဲ့ယူကရိန်းတို့ဟာဆက်လက်ဆွေးနွေးကြဖို့သဘောတူလိုက်ကြပါတယ်။ယူကရိန်းကိုမပြန်သားရစုံသတ်မှတ်ဖို့သမ္မတဇယ်လင်စကီကအမေရိကန်နဲ့မဟာမိတ်တွေကိုတောင်းဆိုလိုက်ပါတယ်။ဒါပေမဲ့အဲ့ဒီလိုသတ်မှတ်ဖို့အစီအစဉ်မရှိပါဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့ပိုလန်နိုင်ငံကိုရောက်ရှိနေပြီးပိုလန်ဝန်ကြီးချုပ်မာသျုစ်မိုလာဝီယက်ခီနဲ့ယူကရိန်းအရေးကိုဒီကနေ့ဆွေးနွေးကြပါတယ်။အမေရိကန်နိုင်ငံမှာတော့ကုလသမဂ္ဂကရုရှားတန်တမာ12ယောက်ကိုအမေရိကန်ကနေတင်ထုတ်လိုက်ပါတယ်။အမေရိကန်နိုင်ငံမှာနေထိုင်ခွင့်ရတာကိုအလွဲသုံးစားပြုပြီးတချို့အလုပ်တွေကိုလုပ်တာကြောင့်ဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်တမာအဖွဲ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။